ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်အကြားတိုက်ပွဲတွေဒီကနေ့အထိပြင်းထန်နေစေဖြစ်တယ်လို့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေကြောင့်နေအိမ်တွေမီးလောင်ပျက်စီးတာတွေအရသာထိခိုက်ဒဏ်ရာရတာတွေရှိတယ်လို့အေးအေးရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်3သိန်းကျော်ရှိလာနေတယ်လို့ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့အကြပ်ဖက်အဖွဲ့အစည်းတာဝန်ရှိသူတဦးကပြောပါတယ
်အခုအနေထားကစစ်ချောင်းကဒီအတိအကျရဟုတ်ခဲ့တာဝန်လုံးနဲ့ဆက်လာတည်တလားအခုအဟောင်းရှင်တို့တုံးပြီးဒီလောက်တော့ရှိနေတယ်အဟောင်းက7000ဝန်းကျင်ဘာလို့ရှိလဲ
ပြီးခဲ့တဲ့ဒီဇင်ဘာလအကုန်ပိုင်းတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်မြောက်ဦးမြို့နယ်ပြည်ပင်ရင်စစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေမြောက်ဦးမြို့နယ်ကထွက်ပြေးတိမ်းရှောင်လာကြတဲ့စစ်ဘေးဒုက္ခသည်2000နီးပါးတိုးလာပြီးစားဝတ်နေရေးအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တဦးကပြောပါတယ်
ကိုကြီးတွေကတော့တကယ်ကြီးဒီနိုင်ငံလေးနဲ့လည်းဆက်နေပြီဆိုတော့သဘောမျိုးကတော့အခုခက်ခဲဖြစ်နေကြတယ
်လက်ရှိမှာတော့ပြည်ပင်ရင်စစ်ဘေးဒုက္ခသည်စခန်းမှာလူဦးရေ3000ကျော်အထိရှိနေပြီးလူဦးရေ1000ကျော်လောက်ဟာပြီးခဲ့တဲ့နှစ်တည်းကတည်းကတိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်တွေဖြစ်ပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာတလကျော်အထိရှိလာနေသလိုဒေသခံအရသားတွေဟာလည်းနေရာအတိတကျမရှိဘဲတရွာဝင်တရွာထက်နဲ့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်တချို့ဒေသခံတွေဟာလည်းထွက်ပြေးဖို့ငွေကြေးမတတ်နိုင်တာကြောင့်တိုက်ပွဲဖြစ်ပွားတဲ့မြို့ရွာတွေမှာပိတ်မိနေတယ်လို့ဒေသခံတွေကပြောပါတယ်ထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာလည်းဘုံကြီးကျောင်းနေနဲ့တခြားဆွေမျိုးနီးစပ်ရာတွေမှာခိုလုံနေကြရပြီးစားနပ်ရိက္ခာအပြင်ဆောင်နဲ့အနှွေးရက်တွေမလုံလောက်တာကြောင့်ကျန်းမာရေးထိခိုက်လာကြတယ်လို့ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့အရပ်ဖက်အဖွဲ့အစည်းတာဝန်ရှိသူကပြောပါတယ
်လူများတဲ့အတွက်ဒီအင်ဒါမလုံးလောက်မှုပြဿနာတွေတော့ရှိတာပေါ့နော်။ဒါဆိုအင်ဒါမလုံးလောက်တဲ့အကြောင်းအရာဒီဝန်ချုံချုံတွေတော့မျိုးဆိုတော့လည်းဥပဒေနိုင်တယ်ရှိတယ်ဆိုတော့သူကမလုံးလောက်မှုအကြောင်းအရာတော့ရှိတယ်ဆိုတော့အကြည့်တော့လိုအပ်တာကစာနေခံရှိနေပေါ့နော်။ဒီကအဝတ်အထည်ရှိနေပေါ့။အဝတ်ထည်ပါမှလည်းအမျိုးချင်းတော့ဆောင်းလို့ရှိနေသေးပါကြည့်တယ်။ဒီလိုဒီ membership တွေပေါ့နော်။ဒီလိုလာတဲ့အနေအထားမျိုးမှာရှိနေတယ်။ဒီအားတည်းကပုံစံရှိမှလည်းဆိုတော့အဲ့မှာကတော့သူတို့ရဲ့နိုင်ခင်ရဘလို့မှဒီကိုချိုးမွေးနေတဲ့အနေအထားမျိုးမရှိနေဘူးပေါ့နော်
။ဂျခိုင်တိုက်ပွဲတွေဟာတရက်တည်းတရက်ပုံမှုပြင်းထန်လာနေသလိုစစ်ကောင်စီဘက်ကလည်းကြောက်ဖြူရမ်းပဲမြေပုံပုံနာကျွန်းနဲ့ဆက်ဆက်မျိုးနယ်တွေမှာစီရင်အင်အားတိုးချဲ့တာတွေစီရင်ကြိုတင်ပြင်ဆင်တာတွေလှုပ်လာတယ်လို့အေးအေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာတော့ကြောက်တုံမျိုးနယ်တွင်နှစ်ဘက်တိုက်ပွဲတွေပြင်းထန်နေပြီးတခြားမျိုးနယ်တွေမှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တဖက်သက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ကိုကုန်းလန်းရေလန်းတွေစစ်ကောင်စီဘက်ကပိတ်ထားတာကြောင့်လဲဒေသခံတွေသွားရလာရဲ့အခက်ကြုံနေရသလိုကုန်းစီအပါအဝင်73စီနဲ့စေဝါပြတ်လတ်တာတွေဖြစ်လာပြီးရခိုင်ဒေသခံတွေရဲ့နေစဉ်ဘဝတွေအခက်ကြုံလာနေကြရပါတယ်